တရုတ်နိုင်ငံအတွင်းကအမေရိကန်အခြေစိုက်သတင်းဌာနတွေအတွက်အလုပ်လုပ်နေတဲ့သတင်းသမားတွေရဲ့သတင်းလုတ်ခွင့်လိုင်စင်တစ်နှစ်သက်တမ်းတိုးပြီးတော့ကိုတရုတ်နိုင်ငံကရပ်ဆိုင်းလိုက်ပါတယ်။ဒါဟာအမေရိကန်နဲ့တရုတ်ကြားစီးပွားရေးနဲ့တန်တမာရေးဆိုင်ရာတင်းမာမှုတွေမြင့်တက်လာနေချိန်မှာအပြန်အလှန်ရေးယူဆောင်ရွက်တာတွေဆက်တိုက်လှုပ်ဆောင်နေတဲ့အထက်ကနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။ပုံမှန်တစ်နှစ်သက်တမ်းသတင်းလုတ်ခွင့်လိုင်စင်ရလေးရှိတဲ့သတင်းထောက်တွေဟာသက်တမ်းကုန်လို့လျှောက်ထားရမှာအခုအခါယာယီလုတ်ကင်ခွင့်နဲ့ဗီဇာသက်တမ်း2လပဲရရှိဖြစ်ပါတယ်American CNN သတင်းဌာနကသတင်းသမားတယောက်ဖြစ်တဲ့ American ဘွား David Culver လည်းအခုအချိန်နဲ့ကြုံတွေ့နေရတယ်လို့ CNN ကအတည်ပြုပြောကြားပါတယ် American နိုင်ငံမှာမိလာကလေးကဗီဇာကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတဲ့တရုတ်သတင်းတောက်တွေကိုနှင်ထုတ်ရင်တရုတ်တို့အနေနဲ့အလားတူလက်တုံပြန်မှုရှိတယ်လို့တရုတ်အာဏာပိုင်တွေကပြောကြောင်းလဲသတင်းသမားတူကိုကိုးကားပြီးတော့ New York Times သတင်းစာကပြောပါတယ်။သတင်းသမားတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံအငင်းပွားမှုက American အစိုးရက American နိုင်ငံတွင်တရုတ်နိုင်ငံပိုင်သတင်းဌာနတွေမှာလုတ်ကင်နေတဲ့တရုတ်သတင်းတောက်အရေးအတွက်ကိုကန့်သတ်ပြီးတဲ့နောက်မှာ New York Times, Washington Post နဲ့ Wall Street Journal သတင်းဌာနတွေကသတင်းသမားတွေကိုမလာရုံကတရုတ်နိုင်ငံကပြန်ပြီးတော့နှင်ထုတ်တာကနေစတင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်မီလာရုံကတရုတ်သတင်းသမားတွေရက်90အလုပ်လုပ်ခွင့်ဗီဇာပဲရမယ်လို့ American အစိုးရကကြေညာထားပါတယ်ရှင်။